မြန်မာစစ်တပ်အာဏာသိမ်းပြီးနောက်ဖမ်းခံထားရသူအလုံးပြန်လွှတ်ပေးဖို့ကုလသမဂ္ဂအတွေ့အမှုချုပ်ကပြောဆိုထားပါတယ
် The Secretary General called on the Myanmar military to stop the repression immediately and stressed
စစ်တပ်အနေနဲ့ဖိနှိပ်ချုပ်ချယ်နေတာတွေအကြမ်းဖက်မှုတွေရပ်ပြီးလူခွင့်ရေးနဲ့ပြည်သူတွေရဲ့စန္ဒကိုလေးစားဖို့ကုလသမဂ္ဂအတွေ့အမှုချုပ်အန်တိုနီယိုဂူတာရက်စ်ကပြောဆိုကြောင်းပြောခွင့်ရစတီဗင်ဒူဂျေရစ်ကအင်ကာနေ့သတင်းစာရှင်းလင်းပွဲမှာပြောပါတယ်မတိမငြိမ်ဖြစ်နေတဲ့မြန်မာနိုင်ငံတွင်ကိုယ်ဝန်ဆောင်မှုနဲ့ကလေးမီးဖွားမှုအပါအဝင်အမျိုးသမီးတွေနဲ့မိန်းကလေးငယ်တွေအတွက်အရေးကြီးတဲ့ကျန်းမာရေးဆိုင်ရာစောင့်ရှောက်မှုမလုံလောက်မဲ့အရေးကိုလည်းကုလသမဂ္ဂလူဦးရေရန်ပုံငွေအဖွဲ့ UNFPA ကသတိပေးလိုက်ပါတယ်။မီးဖွားမှုနဲ့မွေးကင်းစာကလေးစောင့်ရှောက်မှုတွေမှာအရေးပေါ်ကျန်းမာရေးစောင့်ရှောက်မှုမရရင်အသက်အန္တရာယ်ထိခိုက်နိုင်တဲ့အထိစိုးရိမ်ပွဲအန္တရာယ်ရှိနိုင်ပြီးအထူးသဖြင့်တော့ချို့တဲ့တဲ့လူမှုအတိုင်းဝိုင်းတွေမှာဖြစ်တယ်လို့ UNFPA ကသတိပေးထားတာပါမြန်မာဆင်ရနာတိတ်မှုကိုစန့်ကျင်တဲ့အနေနဲ့ကျန်းမာရေးဝန်ထမ်းအများအပြားအလုံမစင်မဲ့ဆန္ဒပြနေကြပါတယ်စေုပ်ချုပ်ရေးကောင်စီဘက်ကတော့တပ်မတော်စေယုံတွေနဲ့တပ်မတော်ဆရာဝန်တွေကိုအားကိုးနိုင်တယ်လို့ပြောထားသလိုအရက်ဖက်ကျန်းမာရေးဝန်ထမ်းတွေအလုံပြန်ဆင်းဖို့ကိုလည်းတိုက်တွန်းနေပါတယ်ရှင်